အခုတော့ဒုက္ခတွေအရင်နဲ့သက်ဆိုင်တဲ့သတင်းတပုတ်ကိုဆက်လက်တင်ဆက်ပေးပါမယ်။အကြမ်းဖက်မှုတွေပြိပခါတွေဖြစ်ပွားနေတဲ့နိုင်ငံပေါင်း22နိုင်ငံကလူဦးရေ58တန်းကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့2015ခုနှစ်အတွက်ဒေါ်လာတန်းပေါင်း 16.4 ဘီလီယံလိုအပ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဂျနီဗာကနေ VOA သတင်းတော့ Lisa Schlein ပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ကြပါခင်ဗျာ။လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်မှုတွေဟာနှစ်စဉ်မြင့်မားလာနေပြီးဒီလိုလိုအပ်နေတဲ့အကူအညီတွေရဖို့ကတော့တစ်နှစ်တည်းတစ်နှစ်ကြာဆင်းသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီကမ္ဘာလုံးကခန့်မှန်းခြေလူဦးရေ88တန်းဟာအကူအညီတွေလိုအပ်နေတာပါ။မြန်မာနိုင်ငံတွင်းကလူဦးရေ 53,600 ကိုကူညီဖို့အမေရိကန်ဒေါ်လာ 198.8 တန်းလဲလိုအပ်နေတယ်လို့2015ခုနှစ်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအလူငွေအလုံးလောက်မရှိတာကြောင့်ကုလသမဂ္ဂအနေနဲ့အကူအညီအလိုအဆုံဥယျာဉ် 58.5 တန်းကိုသာကူညီနိုင်မှာပါ။ဆီးရီးယား၊တောင်ဆူဒန်၊အီရတ်နဲ့ခါလို့ခေါ်တဲ့အလဲအာဖရိကသမရနိုင်ငံတွေဟာရှင်းနှစ်အတွင်းအကူအညီအလိုအဆုံနိုင်ငံတွေထဲမှာဆက်ရှိသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ် Valerie Amos ကပြောဆိုပါရယ
် These four crises alone account for over 70%.
ဒီနေ့ကျမတို့မေးနေတဲ့ရမုံငွေရဲ့80ရာခိုင်နှုန်းဟာဒီနိုင်ငံ၄နိုင်ငံအတွက်ဖြစ်ပါတယ်။ဒါပေမဲ့အရေးပေါ်အကူအညီတွေလိုအပ်နေတဲ့အတိုင်းပြည်တွေရှိပါတယ်။ဥပမာအာဖဂန်နစ္စတန်၊ဆိုမာလီယာ၊ကွန်ဂို၊ယီမင်နဲ့မြန်မာဖြစ်ပါတယ်။ဒီအတိုင်းပြည်တွေတွေဘာတွေဖြစ်နေလဲဆိုတာကိုကြည့်မယ်ဆိုရင်ပဋိပက္ခတွေဟာဒုတိယတန်းမှာထားရမယ့်အနေထားမျိုးမဟုတ်ပါဘူး။ဒါကြောင့်ကျမတို့အနေနဲ့မကြုံစဖူးအကူအညီတွေလိုအပ်နေတာပါ။
လူရည်တမောင်များစွာသူတို့ရဲ့တိုင်းပြည်တွင်းမှာအိုးမဲ့အိမ်မဲ့ဖြစ်သွားတာဒါမှမဟုတ်တခြားတိုင်းပြည်တွေမှာဒုက္ခသည်တွေဖြစ်နေထိုင်နေရတယ်လို့ Miss Amos ကပြောပါရယ်ဒုတိယကမ္ဘာစစ်နောက်ပိုင်းကစလို့ပထမဆုံးအချိန်အနေနဲ့လူရည်တန်90ကျော်ဟာပြိပခတွေကြောင့်အတ္တမနေရာရွှေ့ပြောင်းခံခဲ့ကြရတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကလွန်ခဲ့တဲ့နှစ်အတွင်းအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။2011ခုနှစ်တုန်းကတရက်ကိုလူပေါင်း14,000ဟာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီး2013ခုနှစ်မှာတော့တရက်ကိုလူပေါင်း32,000အထိမြင့်မားလာခဲ့တာပါ။ဒီနှစ်မှာလည်းအရေးအတွက်ထပ်တိုးလာမယ်လို့ခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံမှာလည်းမြေပြိုရေကြီးမှုတွေကြောင့်ဒုက္ခရောက်သူတွေရှိသလိုကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေနဲ့ရခိုင်ပြည်နယ်ရင်းကပြိပခါတွေကြောင့်အကူအညီတွေဆက်လိုအပ်နေပါတယ်။လူပေါင်း 23,000 ဟာလဲအိုးအိမ်မဲ့ဖြစ်နေပြီးလွတ်လွတ်လပ်လပ်သွားလာလို့မရတာကြောင့်အကူအညီတွေပုံမှန်ပဲမိခိုနေကြရသူတွေဖြစ်ပါတယ်။2015ခုနှစ်လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်ဟာဒီ၃ပြည်နယ်အတွင်းကပြိပခါတွေကြောင့်ဒုက္ခရောက်သူတွေကိုအကူအညီပေးဖို့နဲ့အကာအကွယ်ပေးဖို့ဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတရက်စ်ကဒုက္ခသည်ကယ်ဆယ်ရေးအေဂျင်စီရဲ့အနေနဲ့ရန်ပုံငွေ300,000မှာအထူးသဖြင့်ပြစ်ပယ်ခံထားရတဲ့တိုင်းပြည်တွေအတွက်ထိထိရောက်ရောက်အသုံးပြုတဲ့လို့ပြောပါရယ
် We still have 200,000 Sudanese refugees in
တောင်ဆူဒန်မှာဒုက္ခသည်2သိန်းရှိနေပါတယ်ရန်ပုံငွေ162တန်းလိုအပ်တာကိုကျွန်တော်တို့ပြောပြပါပြီနှစ်ကုန်အထိကျွန်တော်တို့မှန်းထားတဲ့85တန်းကိုအသုံးပြုပြပါပြီကျွန်တော်တို့ဘယ်လောက်ရသလဲဆိုတာကိုခင်ဗျားတို့သိကြပါရဲ့လား78တန်းမှာငွေပမာဏတော်တော်များများမရဘဲနဲ့လူတွေမိထားတဲ့ပြိပက္ခတွေအတွင်းကဒုက္ခရောက်သူတွေကိုကူညီဖို့မဖြစ်နိုင်ပါဘူး
ကုလသမဂ္ဂကတောင်းဆိုထားတဲ့ဒီငွေပမာဏဟာဆဟဲလ်နိုင်ငံတွေလို့ခေါ်ကြတဲ့အာဖရိကမြောက်ဘက်ဆွန်းနားကနိုင်ငံတွေနဲ့ဂျီဘူတီအတွက်မပါဝင်ပါဘူးဒီနိုင်ငံတွေအတွက်အကူအညီကိုဖေဖော်ဝါရီလမှာတီးခြားထပ်မံတောင်းဆိုမှာပါနှစ်လယ်ပိုင်းမှာတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုပြန်လည်သုံးသပ်မှာဖြစ်ပြီးလိုအပ်ရင်လိုအပ်သလိုရမုံငွေလိုအပ်မှုပမာဏကိုပြင်ဆင်မှာပါငွေပမာဏတိုးမြှင့်လှူဒန်းဖို့အလူရှင်နိုင်ငံတွေကိုလည်းပြောဆိုမှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကပြောဆိုပါရယ်ခင်ဗျာ